အခန်းကြီး23အဲ့ဒီနောက်ယေရှုကလူအုပ်နဲ့တပည့်တွေကိုအခုလိုပြောတယ်
။ကျမ်းတက်တဲ့ဖာရိရှဲတွေဟာမောရှေရတဲ့အခွင့်အာဏာမျိုးကိုရယူထားကြတယ်။ဒါကြောင့်သူတို့ပြောသမျှကိုလိုက်နာပါ။ဒါပေမဲ့သူတို့လုပ်တယ်လို့လိုက်မလုပ်ပါနဲ့။သူတို့ကပြောပေမဲ့ကိုယ်တိုင်မလုပ်ဘူး။လေးလံနဲ့ဝန်တွေထုတ်ပူပြီးတခြားသူရဲ့ပခုံးပေါ်တင်တတ်တယ်။ကိုယ်တိုင်ကြတော့လက်ဖျားနဲ့တောင်မထိချင်ဘူး။လူမြင်ကောင်းအောင်ပဲသူတို့လုပ်တတ်တယ်။အဆောင်လက်ဖွဲ့တွေကိုအကြီးကြီးလုပ်ပြီးတက်ကြတယ်။ဝစ်လုံအမြိတ်တွေကိုလည်းအရှည်ကြီးထားတတ်တယ်။စားတော့ပွဲဆိုရင်အထင်ပေါ်ဆုံးနေရာမှာတရားစရက်ဆိုရင်ရှေ့ဆုံးခုံမှာထိုင်ကျင်တယ်။ဈေးမှာရိုရိုသေးသေးနှုတ်ဆက်တာကိုခံကျင်တယ်။ဆရာလို့အခေါ်ခံကျင်တယ်။ခမည်းတော်ကတော့ဆရာလို့အခေါ်မခံကြနဲ့။ခမည်းတော်မှာဆရာတယောက်ပဲရှိတယ်။ခမည်းတော်အားလုံးဟာညီကိုတွေပဲ။ပြီးတော့ကဘာမြေပေါ်မှာဘသူကိုမှအဖလို့မခေါ်နဲ့။ခမည်းတော်မှာကောင်းငင်အဖတပါးပဲရှိတယ်။ခေါင်းဆောင်လို့လည်းအခေါ်မခံကြနဲ့။ခမည်းတော်မှာခရစ်တော်ဆိုတဲ့ခေါင်းဆောင်တယောက်ပဲရှိတယ်။ခမည်းတော်ထဲကအကြီးမြတ်ဆုံးဖြစ်သူဟာအစေခံဖြစ်ရမယ်။ကိုယ့်ကိုယ်ကိုချီးမြှောက်တဲ့သူဟာနှိတ်ချခံရမယ်။နှိတ်ချတဲ့သူကတော့ချီးမြှောက်ခံရမယ်။သူတော်ကောင်းရောင်ဆောင်တဲ့ကျမ်းတက်တဲ့ဖာရိရှဲတို့အဖြစ်ဆိုကြုံရလိမ့်မယ်။ခမည်းတော်ကကောင်းငင်နိုင်ငံရဲ့တကားကိုလူတွေမဝင်နိုင်အောင်ပိတ်ထားကြတယ်။ကိုယ်တိုင်မဝင်ဘူး။ဝင်မဲ့သူတွေကိုလည်းဝင်ခွင့်မပေးဘူးသူတို့ကောင်းရောင်ဆောင်တဲ့ကျမ်းတက်တဲ့ဖာရိရှဲတို့အဖြစ်ဆိုးကြုံရလိမ့်မယ်ခမည်းတော်ကလူတယောက်ဘာသာပြောင်းဝင်လာအောင်ကုန်းတဒံရေတဒံတွားတက်ကြတယ်ဘာသာပြောင်းဝင်လာတဲ့အခါကိုယ့်ထက်နှစ်ဆဂင်ဟင်နာရောက်ထိုက်သူဖြစ်စေကြတယ်မြက်ကန်းလမ်းပြတို့အဖြစ်ဆိုးကြုံရလိမ့်မယ်ဗိမာန်တော်ကိုတိုင်တယ်ပြီးတစ္ဆာဆိုရင်အတီမဖြစ်ဘူးဗိမာန်တော်မှာရှိတဲ့ရွှေကိုတိုင်တယ်ပြီးတစ္ဆာဆိုရင်တော့အတီဖြစ်တယ်လို့ခမည်းတော်ပြောတတ်ကြတယ်အတိညာမဲ့တဲ့မြက်ကန်းတို့ဘယ်ဟာပိုအရေးကြီးတယ်လဲရွှေလားရွှေစက်ကတ်ထားတဲ့ဗိမာန်တော်လားပူဇော်ရာပလင်ကိုတိုင်တယ်ပြီးတစ္ဆာဆိုရင်အတီမဖြစ်ဘူးပူဇော်ရာပလင်ပေါ်ကအလှကိုတိုင်တယ်ပြီးတစ္ဆာဆိုရင်တော့အတီဖြစ်တယ်လို့ခမည်းတော်ပြောသေးတယ်မြက်ကန်းတို့ဘယ်ဟာပိုအရေးကြီးတယ်လဲအလှလားအလှစက်ကတ်ထားတဲ့ပူဇော်ရာပလင်လားဒါကြောင့်ပူဇော်ရာပလင်ကိုတိုင်တယ်ပြီးတစ္ဆာဆိုရဟာပူဇော်ရာပလင်ကိုရောပလင်ပေါ်မှာရှိတဲ့အရာတွေကိုပါတိုင်တယ်ပြီးတစ္ဆာဆိုရပဲဗိမာန်တော်ကိုတိုင်တယ်ပြီးတစ္ဆာဆိုရဟာဗိမာန်တော်ကိုရောဗိမာန်တော်မှာစံမျက်နဲ့ဖျားကိုပါတိုင်တယ်ပြီးတစ္ဆာဆိုရပဲကောင်းကင်ကိုတိုင်တယ်ပြီးတစ္ဆာဆိုရဟာဘုရားသခင်ရဲ့ယာဇပလင်ကိုရောပလင်ပေါ်စံမျက်နဲ့အရှင်ကိုပါတိုင်တယ်ပြီးတစ္ဆာဆိုရပဲသူတော်ကောင်းရောင်ဆောင်တဲ့ကျမ်းတက်တဲ့ဖာရိရှဲတို့အဖြစ်ဆိုးကြုံရလိမ့်မယ်ခမည်းတော်ကပင်စိမ်စမုံစပါဇီယာကိုဆယ်ဖို့တဖို့ပေးလူပေမဲ့တရားမျှတတာတနာဂိယုနာပြတာတစ္ဆာရှိတာစတဲ့ပညတ်ကျမ်းတွေကအပိုအရေးကြီးတဲ့အချက်တွေကိုတော့လစ်လူရှုထားကြတယ်ဆယ်ဖို့တဖို့ပေးရမှာမှန်ပေမဲ့အဲ့ဒီအချက်တွေကိုလည်းလစ်လူမရှုသင့်ဘူးမြက်ကန်လမ်းပြတို့ခမည်းတော်ဟာချင်းကိုစစ်ထုတ်ပေမဲ့ကလအုပ်ကိုတော့မျိုးချနေပါလားသူတော်ကောင်းရောင်ဆောင်တဲ့ကျမ်းတက်တဲ့ဖာရိရှဲတို့အဖြစ်ဆိုးကြုံရလိမ့်မယ်ခမည်းတော်ကအိုးခွက်အပြင်ဘက်ကိုစီးကြောပေမဲ့အတွင်းမှာတော့လောဘတွေစိတ်အလိုလိုက်တာတွေနဲ့ပြည့်နေတယ်မြက်ကန်ဖာရိရှဲတို့အိုးခွက်အတွင်းဘက်ကိုအရင်စီးကြောပါဒါမှအပြင်ဘက်လည်းတန့်ရှင်းလာမှာပေါ့သူတို့ကောင်းရောင်ဆောင်တဲ့ကျမ်းတက်တဲ့ဖာရိရှဲတို့အဖြစ်ဆိုးကြုံရလိမ့်မယ်ခမည်းတော်ဟာထုံးဖြူတုတ်ထားတဲ့တင်းချိုင်းကူနဲ့တူတယ်အပြင်ဘက်မှာလှပနေပေမဲ့အတွင်းမှာတော့လူသေးအယိုးမတန့်ရှင်းတာတွေနဲ့ပဲပြည်နေတယ်။အလားတူခမည်းတော်ဟာအပြင်ဘက်မှာတော့ဖြောက်မှတ်တလူလူနဲ့အတွင်းမှာတော့သူတော်ကောင်းရောင်ဆောင်တာမတရားတာတွေနဲ့ပဲပြည်နေတယ်။သူတော်ကောင်းရောင်ဆောင်တဲ့ကျမ်းတက်တဲ့ဖာရိရှဲတို့အဖြစ်ဆိုးကြုံရလိမ့်မယ်။ခမည်းတော်ဟာပရောဖက်တွေရဲ့တင်ချိုင်းကူတွေကိုစောက်ပြီးဖြောက်မှတ်သူတွေရဲ့တင်ချိုင်းကူတွေကိုအလှဆင်ကြတယ်။ဘိုးဘေးတွေလက်ထက်မှာကျုပ်တို့အသက်ရှင်ခဲ့ရင်ပရောဖက်တွေကိုသွေးမြေကျစေတဲ့အမှုမှာကျုပ်တို့ပါမှာမဟုတ်ဘူးလို့ပြောတတ်ကြတယ်။ခမည်းတော်ဟာပရောဖက်တွေကိုတတ်တဲ့သူတွေရဲ့သားမီးပဲဆိုတာကိုယ်တိုင်တသက်ခံနေတာပဲဒီတော့ဘိုးဘေးတွေစားခဲ့တဲ့အမှုကိုခမည်းတော်လက်ဆတ်တတ်ပြီးတော့မွေဆိုးအမျိုးတို့ခမည်းတော်ကဂေဟနာအရက်မှာပြစ်ဒဏ်စီရင်မခံရဘဲလွတ်နိုင်ပါမလားဒါကြောင့်ပရောဖက်တွေပညာရှိတွေတုံသင်သူတွေကိုခမည်းတော်စီကျွန်တော်စီလွတ်မယ်တချို့ကိုခမည်းတော်တတ်ပြစ်မယ်တချို့ကိုတစ်တိုင်ပေါ်တင်လိုက်မယ်တချို့ကိုတရားစရက်တွေမှာရိုက်နှက်မယ်တချို့ကိုတမျိုးပြီးတမျိုးလိုက်လံညှင်းဆဲကြလိမ့်မယ်ဒီတော့ဖြောက်မှတ်တဲ့အာဘီလာကအစတန့်ရှင်းရာဌာနနဲ့ပူဇော်ရာပလင်ကြားမှာအသက်ခံရတဲ့ ဘာရခိရဲ့သားဇာခရီအစိုးကဘာပေါ်မှာရှိတဲ့ဖြောင့်မတ်သူမှန်သမျှသွေးမြေကျခဲ့တဲ့အပြစ်ဟာခမည်းတော်အပေါ်ရောက်လာလိမ့်မယ်။ကျွန်တော်မှန်တာကိုပြောမယ်။ဒီလူမျိုးဆက်ဟာအဲ့ဒီအပြစ်တွေအတွက်ပြစ်ဒဏ်ခံရလိမ့်မယ်။ဂျေရုရှလင်မြို့ဂျေရုရှလင်မြို့မင်းဟာပရောဖက်တွေကိုတတ်တဲ့မြို့ဖျားလှုပ်လိုက်တဲ့သူတွေကိုဂဲနဲ့ပေါက်တဲ့မြို့ပဲ။ကျမကကျက်ပေါက်လေးတွေကိုအတောင်အောက်မှာစုသိမ်းတယ်လို့မင်းရဲ့သားသမီးတွေကိုစုသိမ်းဖို့ငါအကြိမ်ကြိမ်ကြိုးစားသေးတယ်။ဒါပေမဲ့မင်းကမှလက်မခံတာ။မင်းရဲ့အိမ်တော်ဟာစွန့်ပစ်ခံရလိမ့်မယ်။ငါပြောမယ်။ယေဟောဝါရဲ့နာမည်နဲ့ရောက်လာသူကောင်းကြီးခံစားရပါစေလို့မင်းမပြောမချင်းအခုကစပြီးငါကိုလုံးဝမြင်ရမှာမဟုတ်ဘူး။